ထောင်တွင်းနဲ့ရဲဘက်ခန်းတွေကိုရောက်နေကြတဲ့တန်ဃာတော်တွေအတွက်အကူအညီတွေပေးကြဖို့ဆိုပြီးတော့ရှင်ဖျားတို့တန်ဃာဥဆောင်ဖွဲ့ဝင်တွေကနှိုးဆော်တာကိုတွေ့ရပါတယ်ဖျားဘလို့အခြေအနေကြောင့်များပါလဲဖျား
ဟုတ်ကဲ့အခုဥပဇင်းတို့ဒီထောင်ထဲမှာတန်ဃာ250ကျော်ရှိတယ်လို့ဥပဇင်းတို့သိရထောင်ဝင်သားတွေကမရှိတဲ့ဘုန်းကြီးတွေကများတယ်အဲ့တော့ဥပဇင်းဒီနေဆက်ကိုရောက်တဲ့ခါတုန်းကအထဲကိုလှမ်းပြီးတော့ဗောနော်လှုပ်တဲ့လူတွေကိုလှမ်းပြီးတော့ဥပဇင်းပြောပါတယ်ဟိုအခက်ခဲအရှိဆုံးထောင်ဝင်သားမရှိတဲ့ပုံကိုယ်တွေရွေးချယ်ပြီးတော့ပို့ပေးပါလို့သူတို့က25ပါးပေးတယ်အဲ့ဒီ25ပါးကိုထောင်ဝင်သားရဖို့အတွက်ကိုအခက်ခဲတွေပြည့်လည်ဖို့အတွက်ကိုဦးစင်းရနေပြီးတော့စူးစမ်းပြီးတော့လှုပ်ဆောင်ပေးတာပဲဖြစ်တယ်ဟ
ိုဒီတန်ဃာတော်တွေကိုရှင်ဖျားတို့ကဘယ်လိုပုံစံနဲ့ထောက်ပံ့ကူညီသွားမှာပါလဲဖျား
အခုလောလောဆယ်တော့ဥပဇေယကြီးမန်းထားတာတန်ဃာတစ်ပါးကို10ဒေါ်လာနှုန်းနဲ့တစ်လောက်ပေါ့နော်တစ်နှစ်စာ120ပေါ့အဲ့ဒါဦးစင်းကလှူခံတယ်လှူခံပြီးလို့ရှိရဲ့ဒီထဲမှာရှိတဲ့သူတို့ရွေးချယ်တဲ့တန်ဃာတွေရဲ့မိဘတွေကိုစုံစမ်းပြီးတော့သူတို့မိဘတွေရဲ့အထက်ကိုဒီပတ်စံကိုထည့်မယ်။သူတို့မိဘတွေကထောင်ဝင်စားတွားတွေ့ပေါ့နော်။ဦးစင်းအဲ့လိုပဲစီမံထားတယ်လို့ဆိုတယ်
။တင်ပါဖေ။ဦးစင်းတို့အခုအလှငွေဘယ်လောက်လက်ခံရရှိနေပါပြီလဲဖေ။
အခုဥပဇေအပါဝင်ပေါ့လေ။အလှရှင်ကတော့ဘုံကြီးရောလူရောပဲ73ဦး။နောက်တတိပုဂ္ဂလဒေါ်လာ50လူလာတော့စင်ကာပူကတော့စသည်ပေါ့လှူထားနေတော့ဟိုဒေါ်လာ200လောက်ရှိတယ်ပေါ့။အားလုံးဆိုရင်ဥပဇေအပါ73ပါးစာရဲ့နောက်ပြီးတော့ဒေါ်လာ200 300လဲဒီလောက်ပဲရပါသေးတယ်12ပါးသာကျန်သေးတယ်အဲ့ဒီ12ပါးသာအတွက်ကိုလည်းဥပဇေရတော့ဒီမှာမိဘမှာရှိနေတဲ့တန်ဃာတော်တွေရောတက္ကရာကမတွေရောကိုယ့်အကိုစုံစမ်းပြီးတော့လဲလှူနိုင်လို့ရှိရင်လှူကြပါဥစဉ်တော့ကနေတစ်ဆင့်လှူပေးပါဆိုရင်လဲဥစဉ်ကလှူပေးပါမယ်လို့အားလုံးသိအောင်လို့ဥစဉ်ကနှိုးဆော်ပေးရပါ
တင်ပါဖေဒီအချို့တဲ့ဆုံးအစင်မပြေဆုံးတန်ဃာ25ပါးပဲဆိုတော့ကျန်တဲ့တန်ဃာတွေအတွက်ကောတကယ်လို့လိုအပ်လာရင်အကူအညီပေးဖို့ရရှိပါလားဖေ
ဟုတ်တယ်ဥပဒေတို့ဒီကျန်တဲ့တန်ဃာတွေအတွက်ကိုဥစဉ်တော့တာသနာအုပ်ချုပ်ပြီးပြည်ဆိုင်ရာမြန်မာရန်တော်များအဖွဲ့ချုပ်ကနေပြီးတော့နှစ်စဉ်လဲကူညီနေကြပါဒီနှစ်လဲအဲ့ဒါအကူအညီဖို့အစီအစဉ်ဆွဲနေတာပါဥပဒေတို့အစည်းအဝေးလုပ်နေတာမပြီးသေးလို့နော်တန်ဃာကအပါ250ကျော်ရှိတာဆိုတော့ဥပဒေတို့အပားကြီးတော့ကလောလောဆယ်ဘယ်တော့ကူညီနိုင်မယ်ဆိုတော့မသိသေးဘူးဥစဉ်တို့ထုံးကြီးတွေမှာအခက်ခဲရမ်းဖြစ်တာပါလဲဆိုတော့ဒီထောက်ဝလွတ်လာလို့ရှိလို့ရှိရဲ့မူလနေခဲ့တဲ့ကြောင်ပြန်နေဖို့ဟာအမကြောင်းထိုင်စရာတော့ဖြစ်စီကြောင်းပိုင်ဖြစ်ဖြစ်စီလက်ရှိနေနေတဲ့ပုံကခွင့်မပြုတာလည်းရှိတယ်ခွင့်မပြုအောင်အာဏာပိုင်တွေကနေပြီးတော့ PRB ချင်းချောက်တာတွေလည်းရှိတဲ့ခါကျတော့တန်ဃာတွေကဟိုရဟန်းလည်းပြန်ဝဲလို့လည်းမရနေစရာလည်းမရှိအခက်ခဲတွေပြီးတော့နောက်ဆုံးကျတော့သူတို့ပဲနေဆက်ကိုထွက်လာကြတယ်အဲ့လိုမျိုးခြေအနေနဲ့ပဲသူတို့ရင်ဆိုင်နေရတာပေါ့နော်
တင်ပါဗျာ